1962ခုနှစ်မတ်လ2ရက်နေ့မှာဗိုလ်ချုပ်ကြီးနေဝင်အစိုးရကတိုင်းပြည်အာဏာသိမ်းယူလိုက်ချိန်ကစပြီးရန်ကုန်တက္ကသိုလ်ကျောင်းသားကျောင်းသူတွေနဲ့တင်းမာမှုတွေစတင်ဖြစ်လာခဲ့ပါတယ်။1962ခုနှစ်မေလထဲမှာပဲတက္ကသိုလ်ကျောင်းသားတွေပညာရှင်တွေနဲ့ဖွဲ့စည်းခဲ့တဲ့တက္ကသိုလ်ကျောင်းသားကောင်စီကိုဖျက်သိမ်းလိုက်ပြီးစစ်ဘုတ်ချုပ်တွေပါဝင်တဲ့ကောင်စီကိုအသစ်ပြန်လည်ဖွဲ့စည်းပြီးတော့အစိုးရရဲ့ဓာတ်ရိုက်အုပ်ချုပ်မှုအောက်ကိုသွတ်သွင်းခဲ့ပါတယ်။ဒါအပြင်ရန်ကုန်တက္ကသိုလ်အဆောင်နေကျောင်းသားတွေလိုက်နာရမယ့်စီကံ22ချက်ကိုလည်းထုတ်ပြန်လိုက်ရမှာကျောင်းသားတွေနဲ့စစ်အစိုးရကြားမှာတင်းမာမှုအစပြုခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်အတွင်းရေးမှူးတာဝန်ယူခဲ့တဲ့ဦးလရွှေကဇူလိုင်9ရက်အရေးတော်ပုံဖြစ်လာခဲ့ရပုံကိုအခုလိုပြောပါရရှင်
။ဘူနေဝင်းကသူ62ခုနှစ်မှလည်းနေနေအာဏာသိမ်းတဲ့ခါမှာတပြည်လုံးမှရှိတဲ့ကျောင်းသားသမဂ္ဂတွေနဲ့တပြည်လုံးမှရှိတဲ့တောက်စဲကောလိပ်ဘောင်းဆောင်ကကန့်ကွက်တဲ့အတွက်ဘူနေဝင်းကနိုင်ငံရေးရာအငယ်တို့ဘောမှာအာဃာတဖြစ်နေပုံရတယ်။အဲ့တော့ခုနကျောင်းဆောင်စီကံ20ဆိုကြက်လိုက်ပြီးတဲ့ခါကျတော့ဟောစဲကော်မတီကဒါဒီကိုလိုက်ပြီးတော့ဝေတော့အဓိကအဲ့ဒါပဲ
တက္ကသိုလ်ကျောင်းဆောင်တွေဟာကျောင်းသားကျောင်းသူတွေလွတ်လွတ်လပ်လပ်ပညာသင်ကြားတဲ့နေရာဖြစ်ပါတယ်။ဥနေဝင်အစိုးရကထုတ်ပြန်လိုက်တဲ့စီကံ22ချက်ထဲမှာည9နာရီဆိုရင်အဆောင်ပြန်ရောက်ရမယ်ဆိုတဲ့တင်းကျပ်တဲ့စီကံတွေနဲ့ကျောင်းသားတွေရဲ့နေ့စဉ်ဘဝလှုပ်ရှားမှုတွေကိုကန့်သတ်လိုက်တာဖြစ်ပါတယ်။အဲ့ဒီစီကံချက်တွေကိုလိုက်နာပါမယ်ဆိုတဲ့လက်မှတ်တွေကိုလည်းကျောင်းသားတွေကိုလိုက်ထိုးခိုင်းပြီးလက်မှတ်ထိုးသူတွေသာအဆောင်မှနေထိုင်ခွင့်ရှိမယ်ဆိုတာကိုကြေညာလိုက်ပါတယ်။ဥနေဝင်အစိုးရထုတ်တဲ့စီကံ22ချက်ကိုကန့်ကွက်ဖို့အတွက်ဇူလိုင်9ရက်နေ့မှာရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂနဲ့ဘဂဒအဖွဲ့ဝင်တွေကတက္ကသိုလ်သမဂ္ဂအဆောက်အုံအပေါ်တက်မှာအစည်းအဝေးပြုလုပ်ခဲ့ကြတယ်လို့သိရပါတယ်။နေ့လယ်တနာရီလောက်အစည်းအဝေးအပြီးမှာအဲ့ဒီအချိန်ကတိတန့်ရဲလို့ခေါ်တဲ့အထီးကရုံးနှိမ်နင်းတဲ့ရဲအင်အား100လောက်ကကျောင်းသားတွေကိုဝင်ဖမ်းရမှာတက္ကသဥက္ကဋ္ဌနဲ့ဘဂဒဥက္ကဋ္ဌကိုဖမ်းဆီးခံခဲ့ရပါတယ်။ဒါအပြင်ကျောင်းသားတွေချစ်ကြတဲ့ပမခချုပ်ဒေါက်တာတာလှနေရမှာဥကာကိုအစားထိုးလိုက်တာကလည်းကျောင်းသားတွေအတွက်မကျေနပ်စရာတွေဖြစ်လာတယ်လို့အဲ့ဒီအချိန်ကဘဂဒအဖွဲ့ချုပ်ရဲ့စီယုံရေးအတွင်းရေးမှူးဦးဝင်းထွတ်စောကပြောပါတယ်
။67လောက်မှာဒေါက်တာတာလှပမခချုပ်အဲ့တော့ဒေါက်တာလောက်ကိုအကြောင်းပြထုတ်ပြပြီးတော့ပေါ့လေဥကာကိုပမောက္ခချုပ်ခန့်လိုက်တယ်တွန်လိုင်းကောင်စီကအဲ့တော့အဲ့ဒီဟာကိုလည်းကျောင်းသားတွေကမကျေနပ်ဘူးဥကာနဲ့ကျောင်းသားတွေကအသိအစင်မပြေဘူးဒေါက်တာလဆိုတာကျောင်းထဲမှာဟိုတော့ကကျောင်းသားတွေပြဿနာဖြစ်ရင်ရဲတွေကိုအဝင်မခံဘူးမောင်းထုတ်တယ်သူကတယောက်ကအဝင်ကောင်ငါရှင်းမယ်တာဝန်ယူတယ်ဆိုပြီးတော့အဲ့လိုလုပ်ဆိုတော့ဒေါက်တာလောက်ကိုချစ်တယ်ပေါ့လေကျောင်းသားတွေကဥကာကူတော့နည်းနည်းမကြည့်ဘူးပေါ့လေကျောင်းသားတွေသိပ်မကျေနပ်ဘူးပေါ့ဒီအာနာရှင်စစ်အာနာရှင်ရဲ့လက်ကင်တို့လို့ယူဆတာပေါ့
ဇူလိုင်လ9ရက်နေ့နေ့လယ်ပိုင်းကကျောင်းသားတွေကိုဝင်ရောက်ဖမ်းဆီးတဲ့အခြေအနေနဲ့ညနေပိုင်းမှာဒုတိယဗိုလ်မှူးကြီးစိန်လွင်ဦးဆောင်တဲ့တပ်ရင်းလေးကဝင်ရောက်ပစ်ခတ်ခဲ့ပုံတွေကိုကိုရိုင်းကြုံတွေ့ခဲ့ရတဲ့ဦးလရွှေကအခုလိုပြောပြပါဗျာ။အ
ဲ့ဒီစည်းတန့်ရဲကတပ်မကရဲ့နောက်ပေါက်ဖြစ်တဲ့သထုံစော်ကွားဘက်ကနေပြီးတော့လူ90လောက်ဝင်လာပေါ့ဒီတပ်မကဝင်နေကိုကွန်ပေါင်းကြီးတွေကိုနောက်တခါဒီဘက်ကလည်းရှေ့ရနေပြီးတော့မန်းလေးဆောင်ဘက်ကလည်းလူ90လောက်ဝင်လာပြီးတော့ SB တွေနဲ့အဲ့ဒီခုနလုံချုံရေးရဲအရာရှိနေနဲ့ပေါင်းပြီးတော့တို့ကိုဝိုင်းဖမ်းတာညနေ၄နာရီခွဲကြတော့မှမိုးဆွေလင်းကိုယ်တိုင်ပါလာပြီးတော့သူတို့ကဆက်ပြီးတော့တက်ကနေရာယူနေရာတော့လည်းကျောင်းသားတွေအတွေ့အကြုံလည်းမရှိဘူးလေသတ်မယ်လည်းမထင်ဘူးဟုတ်လားပြည့်စရာအကြောင်းလည်းဘာမှမရှိဘူးဟောကျောင်းဆောင်စီကံ27ချက်ဆိုတော့ဘာမှမဟုတ်မှမဟုတ်တဲ့ဥစားအဲ့လိုရောက်ပြီးမိုးဆွေလင်းတို့ရောက်ပြီးတနားရီလောက်ကြတဲ့ခါကျတော့မှပေါ့တက်တရားခြံစည်းဦးနောက်ကတ်သွားကြတယ်ကတ်သွားပြီးခါမိုးဆွေလင်းလက်ထဲကိုဇာဝဲအဖြူလေးဒီဘက်ရောက်လာတယ်ပေါ့အဲ့ဒီဇာဝဲအဖြူလေးဒီဘက်ရောက်လာပြီးမကြခင်မှာပြစ်ခတ်မှုဖြစ်တာပဲပေါ့ညစေနိုင်ခွဲအထိပေါ့အဓိပ္ပာယ်လမ်းကနေပြီးတော့လိုက်ပြီးတော့ဟာလာမီးမြင်တဲ့နေရာကိုလိုက်ပြစ်နေတာပေါ့ဒီဘက်ကအဓိပ္ပာယ်လမ်းမကြီးထိတ်မှရဲသမကရှေ့ရဲသမကရဲထိတ်မှသေးတဲ့ဟာလာအလောင်းတွေသူတို့စေနိုင်ခွဲလောက်ထိအလောင်းကောက်တယ်လို့ပြောတယ
်တက္ကသဘက္ကသနဲ့ရက္ကသခေါင်းဆောင်တွေဟာဇူလိုင်9ရက်နေ့အကြမ်းဖက်မှုကိုစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးစစ်ဆေးပေးဖို့နဲ့တမကတွေကိုလွတ်လပ်စွာဖွဲ့စည်းဝင်ပေးဖို့ဆက်လက်တောင်းဆိုခဲ့ကြပါဗါတယ်။အဲ့ဒီအချိန်ကမိုးကြိုးသတင်းစာတိုက်အက်ဒီတာချုပ်နဲ့သတင်းစာဆရာအသင်းအတွင်းရေးမှူးဖြစ်ခဲ့တဲ့သတင်းစာဆရာကြီးဖိုးတောက်ကြကဇူလိုင်9ရက်နေ့အထီးကရုံးမှာသတင်းယူခဲ့စဉ်ကြုံတွေ့ခဲ့ရတာတွေကိုအခုလိုပြောပါတယ်ရှင်
။အဲ့တော့လုံနေမခေါ်ဘူးတီးတန့်ရဲလို့ခေါ်တယ်။ဘမာလို့တာကြကကာကြီးနေတဲ့တေးကြရုပ်ဆိုးတယ်။အတန်ချက်စက်တွေပဲလဲပါ။အဲ့ဒါကြီးနဲ့ဝင်ပြီးတော့ဝင်ချလာ။အမလို့ကကမဝင်လို့မရဘူး။သူတို့ရှေ့ကပိတ်ထားတယ်။အဲ့တော့သူတို့ကဖိလိုက်သွားတဲ့ခါကျတော့အဓိပ္ပာယ်ရှေ့ကျတော့သူကအကုန်ရလိုက်ပြီတထုံပေါက်တို့အကုန်လုံးအဲ့တက်တော်ဘူးအပေါက်တွေဆိုတော့ရေပိတ်ရထားတယ်အထက်ကနေပြီးတော့အော်ဟဲ့ဘာဖြစ်တယ်ညာဖြစ်တယ်ဆဲဆိုအပြန်လမ်းပေါ်တော့အဘကအဲ့ချိန်မှာအဓိပ္ပာယ်လမ်းရဲ့ညာဘက်ကမြောင်းတော့ဘာဝင်ပြီးတော့ကျောင်းသားကြီးထိကုန်ကျောင်းသူလည်းဖျော်ပဲဖျော်အစမတကယ်မပြည့်ဘူးတင်တာဟိုမန်လေးဆောင်သုံးတက်ကအော်လားသုံးတက်ကိုဆော့ဖြောင်းဖြောင်းဖြောင်းဘရိုးဒါလည်းစပစ်တာမို့စနိုက်ပါချလို့နင်းစူရဲဘက်ကိုလှမ်းပစ်လိုက် ောင်းသားတွေချီဟုံးကြီးကျောင်းသားတွေသူမိကြဟုံးကြီးဘာညာအဲ့လိုဟာတဲ့ဆေးဝင်ပို့မယ်ပေါ့ကာခေါ်ပြီးဘာအဲ့ order ကောင်းတဲ့ရောက်တော့ဖြစ်နေပြီ
ဇူလိုင်9ရက်နေ့အထိကရုံမှာတည်ဆုံးခဲ့တဲ့ကျောင်းသားကျောင်းသူအရေအတွက်အတိအကျကိုဘယ်သူမှမသိကြပါဘူးအဲ့ဒီအချိန်ကရန်ကုန်ဆေးရုံအုပ်ကြီးဦးအောင်သိန်းကဇူလိုင်10ရက်နေ့မနက်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ခုနှစ်ရက်နှစ်ညနေ6နာရီလောက်မှာရန်ကုန်ဆေးရုံကြီးကိုရုပ်အလောင်း16လောင်းနဲ့ဒဏ်ရရှိသူ80လောက်ရောက်လာခဲ့တယ်လို့ဆေးရုံအုပ်ကြီးကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပေမယ့်တေဆုံးသူ100ကျော်လောက်ရှိမယ်လို့ခန့်မှန်းကြပါတယ်ရှင်ဇူလိုင်9ရက်နေ့အထိကရုံဖြစ်ပြီးနောက်10ရက်နေ့မနက်9နာရီခွဲ6နာရီလောက်မှာကျောင်းသားတမကအဆောက်အုံကိုမိုင်းနဲ့ခွဲပြီးဖြိုချလိုက်ပါတယ်တမိုင်းဝင်တမကအဆောက်အုံဟာမြေအောက်လှုပ်ရှားမှုဆက်သွယ်ရေးဌာနကြီးဖြစ်နေတာကြောင့်ဖြိုချလိုက်တာဖြစ်ကြောင်းအဲ့ဒီအချိန်ကအစိုးရသတင်းစာတွေမှာရေးသားဖော်ပြခဲ့ကြပါဗျ။အဲ့ဒီနေ့ည9နာရီသတင်းမှာပဲဗိုလ်ချုပ်နေဝင်းကမြမအတန်ကတဆင့်တိုင်းပြည်ကိုမိန်ကွန်းပြောရမှာအလုတ်ပြက်အောင်တမင်လုံနေကြတာကိုဓာကိုဓာချင်းလှန်ကိုလှန်ချင်းရင်ဆိုင်ဖို့ပဲရှိတော့တယ်လို့ပြောခဲ့ပါဗျ။ကျောင်းသားတမကအဆောက်အုံကိုအင်္ဂလိပ်အစိုးရလက်ထက်ကတိစောက်ခဲ့တာဖြစ်ပြီးဗိုလ်ချုပ်အောင်ဆန်းလိုဝင်းကြီးချုပ်ဦးနုတို့လိုကျောင်းသားခေါင်းဆောင်တွေကိုမွေးထုတ်ပေးခဲ့တဲ့နေရာလည်းဖြစ်ပါတယ်။ရန်ကုန်တက္ကသိုလ်ဝင်းအတွင်းကျောင်းသားတွေသွေးမြေကျခဲ့ရတဲ့7 July အောက်မေပွဲအခမ်းအနားတွေကိုတနိုင်ငံလုံးအနှံ့နှစ်စင်ကျင်းပခဲ့ကြပြီးဖြိုချဖြည့်ဆည်းခံလိုက်ရတဲ့ကျောင်းသားတမကအဆောက်အုံကိုပြန်ဆောက်ပေးဖို့အတွက်အစိုးရကိုခေတ်အဆက်ဆက်ကျောင်းသားကျောင်းသူတွေကတောင်းဆိုခဲ့ကြတာဒီနေ့အချိန်ထိပဲဖြစ်ပါတယ်ရှင်။